ရှင်းလာပါရှင်။ VOE ကိုရေးလာတဲ့ဒေါ်ရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့ဒေါ်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့ဒေါ်ရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံး VOE ဝိုင်းတော်သားတွေအားလုံးကိုဆူတောင်းပေးလာတဲ့ဒေါ်ရရှင်တစ်ယောက်ကတော့ရဲရင်ဆိုတဲ့ဒေါ်ရရှင်မှာသူကတော့ VOE ဝိုင်းတော်သားများအားလုံးဘေးပြာဝေးကွာပြီးတော့ကျန်းမာဒုက္ခပေါင်းနဲ့ပြည့်စုံပါစေ။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပါရစေနော်။မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်သူနေစဉ်ရာခိုင်နှုန်းတိုးပွားလာနေပြီးတော့ရောဂါပိုးကူးစက်မှုအများဆုံးကရန်ကုန်တိုင်းဒေသကြီးဖြစ်ပါတယ်။မြို့နယ်အသီးသီးမှာ COVID ကာကွယ်ရေးပိတ်ပင်ကန့်သတ်ချက်တွေလည်းရန်ကုန်မြို့မှာချထားရတာဖြစ်ပါတယ်နော်။ဒီချိန်နဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။ဥပုံညာဆိုတဲ့သောရရှင်ကတော့အမေရိကန်ပြည်တော်စုမှာကူးစက်မှုဘလို့ပဲများများသူတို့နိုင်ငံမှာသူတို့စေဝါနဲ့သူတို့ပြည်စုံလုံးလောက်ပါတယ်မြန်မာနိုင်ငံအတွက်တော့သူစိတ်ပူမိပါတယ်ဆိုတော့ခုလိုရေးလာပါတယ်ရှင
်အမေရိကန်ကကူးစက်တာကစေဝါစတဲ့အတုံးဆောင်ဆရာဝန်ပြည်စုံရှိလို့ခံစားသေးရဲ့ဒီမှာအဲ့ဒီကယ်လီဖိုးနီးယားကဆရာဝန်အရီဇိုနာဆိုလားပါရဂူရခိုင်ကမြောက်ပြည်ကဘျူလာပြောပြတာဆောင်းရံရှောင်းရံလောက်ပါပဲအခုတော့ရိုးသွားလို့လားမသိပါဘူးမြောက်ပြည်ကလည်းရုပ်ရှင်ကားနဲ့အရင်ပြတော့အခုပဲပိတ်လိုက်တယ်တဖြည်းဖြည်းယောဂါကသိတဲ့အတိုင်းမှာနှစ်ရက်ရှိပါပြီ400အထက်မှာဒါကိုနေဖို့စားဖို့ရေရှိမှကုသဖို့ထက်အရေးကြီးပါတယ်ဆေးဖို့ဆိုတာကမခံမနိုင်ပါဘူးကိုကပြည့်စုံနေဆိုပေမဲ့သူကမပြည့်စုံဘူးလို့အပြန်လန်ရှိမှာပါပဲမှန်းဆရမ်းတုတ်လည်းမလုပ်ဘူးပေါ့ထဲထဲဝင်လည်းမသိနိုင်ဘူးပေါ့
ဒါကတော့ဥပုံညာဆိုတဲ့သွားရှင်ဒီမြန်မာနိုင်ငံကအမေရိကန်ပြည်အောင်စုနဲ့ကွာခြားတဲ့အတွက်သူ့အနေနဲ့ဒီမြန်မာနိုင်ငံမှာကူးစက်မှုကအမေရိကန်နဲ့ရှင်တော့လုံးဝဘာမှမပြောတာဘူးဆိုပေမဲ့လည်းသူအထူးစိုးရိမ်ပူပန်မိကြအောင်ရေးလာတာပါသွားရှင်ဂျင်မီကိုလေးဆိုတဲ့သွားရှင်ကတော့အမေရိကကအိမ်ဒီမှာခေါ်ရင်းနှင်းလုပ်လို့ရတယ်တဲ့အိမ်တိုင်ဆိုရင်အခန်း၃၄ခန်းရှိကြတာလीမြန်မာနိုင်ငံမှာအခန်းတစ်ခန်းနဲ့မှပဲစုပေါင်းနေကြရတာဒါတွေကိုထက်ထွက်ဖို့လိုပါတယ်နိုင်ငံတစ်ခုနဲ့တစ်ခုနှိုင်းယှဉ်မှုခက်ပါတယ်ဆိုပြီးတော့သူလည်းမြန်မာနိုင်ငံမှာဖြစ်လာတဲ့အခြေအနေပေါ်မှာစိုးရိမ်မိကြအောင်ရေးလာပါတယ်ရှင်အခုလိုမျိုးဒီသွားရှင်ပြောလာတဲ့ကွာဒီတည်တံ့ခွဲခြားနေထိုင်နေဆိုလို့ဒီမြန်မာနိုင်ငံမှာကိုဗစ်ဒီဖြစ်မလားဆိုပြီးဆိုးရိမ်နေသူတွေနောက်ပြီးတော့ကိုဗစ် -19 ပိုးကူးစက်မှုကိုစစ်ဆေးတွေ့ရှိတဲ့သူတွေခွဲတည်တံ့ခွဲထားတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ကြောက်တမ်းမျိုးကပါဒီကြောက်တမ်းမျိုးကသောရရှင်ကသူတို့မျိုးကအခြေအနေကိုရေးလာပါတယ
်ကြောက်တမ်းမျိုးရဲ့ quarantine center တွေပါပိုးတွေ့သူတွေနဲ့ထိတွေ့မှုရှိတဲ့သူတွေကိုနေငါနေပြီးတော့လာခေါ်ပါတယ်ပြီးတော့အဲ့ဒီ quarantine center မှာထားပါတယ်ထားတော့လေတယောက်နဲ့တယောက်၆ပြည်တော်မကွာတဲ့အတွက်အထဲကိုမဖြစ်မနေကွာရန်တင်းဝင်ရတဲ့သူတွေအတွက်စိုးရိမ်နေရပါတယ်။အဲ့ဒီအထဲကပဲပိုးတွေ့ရသူ16ဦးထိတွေ့ခဲ့ပါတယ်။တက်ဆိုင်ရကလည်းဘာမှမလုပ်ပေးလို့ပါသတင်းမီဒီယာတွေကူညီပေးဖို့တောင်းခံရပါတယ
်။ကဲဒီသောရရှင်ကတပ်ပုံနေနဲ့တကွာပို့လာတာဖြစ်ပါတယ်။ဒီကြောက်တန်းမျိုးမှာကွာရန်တင်းထားဖို့အတွက်ဒီဖျားဆောင်တန်းလိုနေရာတစ်ခုမျိုးမှာဒီခရင်နေနေနဲ့ချပြီးတော့ထားတာတာတပ်ပုံနေမှာတွေ့ရပါတယ်နော်။သူတို့မျိုးကအချင်းတွေကိုဒီသောရရှင်ကတော့အစိုးရနဲ့ဆိုပြီးရေးလာတာပါကိုချစ်ထူးဆိုတဲ့သောရရှင်ကတော့တိုးကျင်တယ်လို့သာတိုးတော့ပုံနေတော့မယ်တဲ့သူကကိုဗစ်ကိုကြောက်လို့ပုံနေပါမယ်လို့ပြောလာတာပါဖာတီမာအက်ဒယ်ဂါဖာဆိုတဲ့သောရရှင်ကတော့ကျန်းမာရေးဌာနရဲ့ဆွေးနွေးမှုတိုင်ပင်မှုအမြဲတမ်းလုပ်တင်ပါတယ်စင်ကာပူသေးတော့ဆရာဝန်တွေလည်းလူနာကိုအုံနောက်တုံးအလုပ်လုပ်နေရတယ်ထင်ပါတယ်စိတ်မကောင်းပါဘူးကပ်ပြီးမှလုကင်းကြပါစီဆိုပြီးတော့ဆူတောင်းပေးလာပါတယ်နောက်ထပ်သူတွေနေမင်းဆိုတဲ့သွားခြင်းကတော့ရန်ကုန်နဲ့ stay home ကဘာမှအကျိုးမရှိပါဘူးတဲ့လောက်ဒေါင်းနှစ်ပတ်လောက်ကပို့ပြီးတော့ထိရောက်ပါမယ်တာဝန်ရှိသူတွေခေါင်းသုံးကြပါဆိုပြီးတော့ရေးလာပါတယ်ကိုချစ်သူဆိုတဲ့သွားခြင်းကတော့မြန်မာနိုင်ငံမှာစီကနေကြနေထိုင်သွားလာခြင်းကိုမလိုက်နာကြသူတွေကြောင့်စိုးရိမ်စရာထက်ပို့ပြီးတော့ကြောလွန်လာပါပြီဆိုပြီးတော့သူစိုးရိမ်ကြောင်းရေးလာတာပါတာကင်ကျင်းပတော့ဖို့ရွေးကောက်ပွဲနှီးလာတာနဲ့အများရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ဒီအခုကိုဗစ်ဖြစ်ပွားတဲ့အချိန်တိုက်ဆိုင်နေတဲ့အတွက်ကြောင့်မလို့အထူးစိုးရိမ်မိကြအောင်ခုလိုရေးလာပါတယ
်မြန်မာပြည်ကမဲဆွယ်ပွဲတွေကကိုဗစ်ကိုမေ့နေသလားပဲနှာခေါင်းစီးတက်ထားပြီမဲ့လူချင်းပူးကန်နေပါတယ်နှာခေါင်းစီးကိုလေဘေးမှာပဲချိတ်ဆွဲထားတယ်နေပြီးတော့အုပ်စုဆိုလို့ရှိရင်နှာခေါင်းစီးကိုလုံးဝမဆောင်တော့တာတွေ့ရပါတယ်ဒါကြောင့်တော့ကြောက်စရာကောင်းတဲ့ကာယယောဂါကိုအလေးမထားဘဲနဲ့မဲဆွယ်ခွင့်ထုတ်ပြန်လိုက်တဲ့ဆွေးရဲရဲ့လုပ်ရက်ကိုအတော်လေးအံ့ဩမိပါတယ်တောင်ပြူကမ်းပြူမနိုင်မင်းနဲ့တောင်ပြူကမ်းပြူကူးကုန်ကြလို့ရှိရင်ဘယ်နဲ့လုပ်ကြမလဲဗျာအသက်ထက်အရေးကြီးတာဘာရှိအောင်မလဲပါတီခေါင်းဆောင်ကြီးတွေကယောဂမကူးအောင်ကာဗာအပြည့်နဲ့ပြည်သူတွေကဖြစ်တယ်လို့လှုပ်ကြပူးကြကတ်ကြနဲ့ယောဂလက္ခဏာမပြဘဲနဲ့ပိုးရှိနေတဲ့သူတွေယောဂလက္ခဏာပြလျက်နဲ့ဆစ်လို့ရှိရင် negative ဖြစ်နေတဲ့သူတွေကနိုင်ငံအရရက်ကဒရင်းမှာနေလိုက်မယ်ပြောနေကြပါတယ် မြန်မာပြည်မှာအများကြီးပိုဆိုးလာလို့ရှိရင်တရားခဏကဘယ်လိုဖြစ်မလဲတွေးတာကြည့်ပါတော့
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုတွေအများကြီးဆိုးလာမှာကိုဒီသောရရှင်ကဆိုးရိမ်နေဆိုပြီးဆိုးလာတာပါလူတိုင်းဒီချင်းတွေကိုဆိုးရိမ်ကြတာအမှန်ပါနော်သောရရှင်ဦးလင်းမော်ကတော့တည်တဲ့လူပိုးတဲ့သူတွေများလာတာတော့မှမဲအတွက်ပဲစိတ်ဝင်စားနေတဲ့ပါတီတွေပြည်သူအတွက်ဖြစ်နိုင်ပါမလားတဲ့ခင်မညိုဆိုးတဲ့သောရရှင်ကတော့ဆရာဝန်တွေကိုတနာပါတယ်ပြည်သူတွေကလည်းမဲဆွဲဖို့ပဲအာရုံရောက်တယ်ကဲ့ရောဂါကိုအာရုံမရောက်မကြောက်ကြဘူးအကုန်လုံးဒုက္ခရောက်ကုန်ကြမှာရေဘယ်ဟာကအရေးကြီးလဲမသိကြတော့ရင်တော့ဒုက္ခရောက်ကြမှာပေါ့ဆိုပြီးရေးလာပါရဲ့ဟုတ်ကဲ့သူတို့ကဒီလိုမျိုးရွေးကောက်ပွဲကိုအာရုံစိုက်တဲ့ဒီပိုးကိုတော့တိတ်မကြောက်ကြဘူးဆိုပြီးရေးလာကြတဲ့သူတွေရှိတယ်လို့တချို့တွေကလည်းဒီလိုမျိုးဘေးဒုက္ခကြီးကိုမကြခင်ကြော်လွားနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲကလည်းအရေးကြီးတဲ့အတွက်ကြောင့်မလို့ရမ်းမရှိသင့်ပါဘူးလို့ရေးလာတဲ့သောရရှင်တွေလည်းရှိပါတယ်။နောက်ထပ်သောရရှင်တယောက်ဇော်ဇော်ဆိုတဲ့တော်ရရှိမှာသူကတော့ဒီမကြခင်ကျင်းပမဲ့ရွေးကောက်ပွဲဒီ COVID-19 အခြေအနေကြောင့်ရွှေ့မလားမရွှေ့ဘူးလားပြောနေကြတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်ရွေးကောက်ပွဲရွှေ့ဖို့ဥပဒေမရှိသေးလို့ရက်ရွှေ့စရာလည်းမလိုပါဘူးတန်းကြီးကိုမတမာသူတွေလက်ထက်မှာမထည့်နိုင်ပါဘူးနှာခေါင်းစည်းနဲ့လုပ်လို့ရပါတယ်လက်စည်းဖို့နှာခေါင်းစည်းစနစ်ကျတက်ဖို့မဲပေးဖို့မဲုံတိုင်းမှာစစ်ဆေးဖို့အဖွဲ့ကြီးထားရင်ရပါပြီ
ဒါတော့တော်ရရှင်ဇော်ဇော်ရဲ့သဘောထားဖြစ်ပါတယ်သောရရှင်ကိုနိုင်ကလည်
းရွေးကောက်ပွဲကလုံးဝနောက်မဆုတ်သင့်ပါဘူးဒါကအပျော်ပြက်ကိစ္စမဟုတ်ပါဘူးသူများနိုင်ငံတွေမှာလည်းကိုယ့်ထက်အချင်းချင်းစူးရကြားနေပြီးရွေးကောက်ပွဲလုပ်ခဲ့ကြတာပ
ါဒီသောရရှင်တွေကတော့မြန်မာနိုင်ငံမှာဒီ COVID-19 ရောဂါကူးစက်ပြန့်ပွားမှုဖြစ်နေပေမဲ့လည်းဒီရွေးကောက်ပွဲကျင်းပဖို့တော့ရမ်းရွှေ့ဆိုင်သင့်ပါဘူးဆိုတော့သူတို့ရဲ့သဘောထားတွေကိုရေးပြလာကြတာပါCOVID-19 ရောဂါဖြစ်ပွားနေတဲ့အချိန်ဒီမှာမြန်မာနိုင်ငံသားအများပြပြိတ်မိနေတဲ့မလေးရှားနိုင်ငံကသတင်းတပုတ်နဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေဒီအမြင်သဘောထားတွေကိုလည်းအခုဆက်ပြီးပြောပြပေးချင်ပါတယ်။မလေးရှားမှာရှိနေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတွေကိုပထမအဦးဆုံးအချိန်ဖြစ်တဲ့အစုလိုက်အဝေးလိုက်ပြန်ဖို့အတွက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံကစီစဉ်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့သတင်းတောင်မဲ့အေးမှာသတင်းတင်ပြပေးခဲ့ပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ဇော်ဇော်ဆိုတဲ့သောရရှင်ကမလေးရှားမှာလာပြီးအလုံးလုံးချင်တဲ့သူတွေအတွက်ဘာကြီးဆောင်ရမ်းရှောင်ရမ်းရှိတယ်ဆိုတာကိုအခုလိုရေးပြောလာပါတယ်
။မလေးရှားကိုနောက်လာမဲ့သူတွေရှိလို့ရှိရင်မြန်မာပြည်ကနေပြီးတော့ဆုံးဖြတ်ချက်ကိုတခါလေးလှုပ်ဆောင်လာကြပါ။လာစာနဲလူအလုံးနဲ့အဆင်မပြေတာတွေ၊သတိနဲ့အဆင်မပြေတာတွေ၊ဘာသာစကားအဆင်မပြေလို့ဆိုပြီးတော့စိုးရိမ်နေတဲ့သူတွေမလာခင်ကတည်းကကိုယ်နဲ့အဆင်ပြေမဲ့အလုပ်ကိုရွေးချယ်ပြီးတော့ဆုံးဖြတ်ကြပါမလေးရှားနိုင်ငံဆိုတာကကျွမ်းကျင်ပင်တန်တက်တဲ့သူတွေကိုမခေါ်ပါဘူးအသက်ငယ်ပြီးတော့တွက်လက်ဖြတ်လက်တဲ့သူငင်းရင်မှီရတဲ့သူတွေကိုပဲလူရှိတာပါကိုလူချင်းနဲ့လာစာသူပေးနိုင်တဲ့လာစာကိုမလာခင်ကတည်းကလေ့လာပြီးတော့စဉ်းစားကြပါဒီရောက်ပြီးမှအလုံးနဲ့အဆင်မပြေလို့ overstay ဘဝနဲ့နေထိုင်ရတဲ့သူတွေအများကြီးပါပြောချင်တာကလာစာငဲတာများတာမစဉ်းစားဘဲနဲ့ကိုယ်တင်ငင်တဲ့ပညာရည်ကိုစီးပူးခြင်းလို့ရှိရင်မလေးရှားမှာပညာရမယ့်အလုပ်တွေကအများကြီးပါအဓိကကတော့အလုပ်ပေါ်တာဝန်ကြည့်ပြီးတော့အလုပ်ရှင်နဲ့အဆင်ပြေသွားလို့ရှိရင်တင်လို့ခြင်းနဲ့ဆန္ဒတွေပြည့်ဝပါပ
ါဒါကတော့မြန်မာရဲ့အများကြီးပိတ်မိနေပြီးတော့တော်တော်များများမပြေမလဲဖြစ်နေကြတဲ့မလေးရှားနိုင်ငံမှာဘလို့အဆင်ပြေအောင်နေထိုင်မှုတင်နေဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အတွေ့အကြုံကိုမျှဝေသွားတာဖြစ်ပါတယ်စတီဗင်ဆိုတဲ့သောရရှင်ကတော့အခုလိုမျိုးအစိုးရရဲ့လှုပ်ဆောင်မှုကိုအမတန်မှထောက်ခံပါတယ်ဆိုပြီးတော့အခုလိုသူ့ရဲ့သဘောထားကိုရေးလာပါတယ်
မလေးရှားမှာမြန်မာအများစုအထောက်ထားမဲ့နေထိုင်သူများပြားတာဟာရခိုင်စစ်စုရလက်ထက်မှာ passport စတင်ထုတ်ပေးပေမဲ့မလေးရှားကတရားဝင်ခေါ်ယူမှုမရှိတော့ဖြစ်ပေမဲ့ထိုင်းနိုင်ငံထက်ငွေကြီးတန်ဖိုးမြင့်ပြီးတော့အလုပ်ကင်ပေါ်တဲ့အတွက်မဟာဒီယာလက်ထက်မှာမြန်မာတွေထိုင်းကတဆင့်နေဆက်ခိုးဝင်ပြီးတော့မလေးရှားရောက်ရှိပြီးတော့အလုပ်ကိုကြီးလန့်စွာစားပြီးတော့အဖမ်းဆီးရှောင်ပြီးတော့ overstay နေရင်းနဲ့မိမိနိုင်ငံမိသားစုကိုဗလက်ငွေလှဲစနစ်လေးနဲ့မိသားစုတွေရပ်တည်နိုင်ကြပါလေမလေးရှားဟာမြန်မာပြည်အတွက်တော့ကျေးဇူးရှိတာအမှန်ပါပဲဒါပေမဲ့လည်းခိုးဝင်နေကြတာနဲ့အမျှ passport ပျောက်ခြင်းလုံးဝမရှိခြင်းများနဲ့နေထိုင်သူတွေအင်တာနက်များပြလာတဲ့အတွက်ကြောင့်မလို့တိုက်ရိုက်ပြန်လို့မရဘူးနဲ့ဒါဝကနေပြီးတော့ဖမ်းဆီးထောင်ချပြီးမှပြန်ပို့တဲ့အတွက်မြန်မာတွေအခက်အခဲဖြစ်နေချိန်မှာအခုလိုမျိုးမြန်မာအစိုးရကနေပြီးတော့မလေးရှားအစိုးရကိုမြစ်တိုက်ခန့်ညှိနှိုင်းတဲ့အတွက်တည်ဝင်ပြန်လာရတဲ့အတွက်အဓိကကတော့အမေစုရဲ့စေတနာတွေသိသာထင်ရှားတဲ့အကြောင်းပြန်လာမဲ့သူတွေရဲ့မိသားစုတွေရဲ့ယဉ်တွင်းစကားတံတွေကိုမေးမြန်းထုတ်လွှင့်ပေးစေချင်ပါတယ်
Okay. A tau tame, Nini Zaya, Mimari Sulu, Tamagunarongave, the Russian Yer Sari, Messenger Sarigo, Papio, Satyam Lulone, Tima, the Russian Tia, Yila, Saligo, Kaunama, Dobio, Triami, Vare, Tugaro, the Malaysia, Hava, Dua Sayila, Ramopa, Atane, or the message puller at Sipai, Dito Rasinga, through Malaysia, Maduka, Yangi, Luvari, Nimananga, Malaysia, Mashi, Nimanangan, Sayam, Yamada, Yeti, Fona Malay, Luzimari, Sulati, the Russian, Tangawari, Tua, a tau tame, Malaysia, Ma. นี่นี่ดาวะสุดแล้วเปล่าล่ะไปโอเคจม้าไอ้สาลีกูเลยดีโทรศัพท์นัมเบอร์เนี่ยตัวเปลี่ยนไปเลยไปเนาะอะคุณโหลမျိုးดีมาเลเซียก็ทอดทาแม่မြန်မာတွေကိုအစိုးရကပြန်ခေါ်ယူဖို့လှုပ်ဆောင်နေရဲ့ဆိုတဲ့အတွက်ကြောင့်လို့တို့အတွက်တင်ကောင်းမဲ့ဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရဲ့ရက်ချင်ပါတယ်ရှင်ဒေးတောင်းလာတဲ့တော်ရရှင်တွေအတွက်အလဲပေးဖို့ရှိပါတယ်เนาะ ဒီမှာမိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုတွေကိုစာရေးသားဖို့ဖိတ bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒီဖြစ်တဲ့တော်ရရှင်လေးအတွက်အလှည့်ပေးကြပါတယ်ရှင်ခေခေးတည်ဆူထားတဲ့မောင်နှံလိုက်ခင်မယ်ဆိုတဲ့သတင်းလေးကို VOA တည်ဆစ်တော်ရရှင်လေးအားလုံးနှစ်ဆက်ခံရနိုင်လို့ပြောလိုက်ပါတယ်နားဆင်ကြပါဦးရှင
်ဒီချစ်ခင်
ခင်မဲဆွေတဲ့ချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေတဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေတိုက်ရိုက်ထုတ်လွှင့်ပေးဆက်ပေးနေပါတယ်ရှင်ပြတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျမတို့ VOA Internet ဆိုင်ပေါ်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website link ကbammy.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါရှင်။